တူရကီနိုင်ငံမှာနှစ်နှစ်ကျော်အကျဉ်းကျခံထားပြီးတူရကီတရားရုံးကပြန်လွှတ်ပေးလိုက်တဲ့အမေရိကန်ခရီးယန်တင်းအုပ်ဆရာဟာအခုတော့အမေရိကန်ကိုပြန်လာနေပါပြီ။တင်းအုပ်ဆရာအန်ဒရူးဘရန်ဆန်ကိုမနေ့တောက်ကြနေ့ကပြန်လွှတ်ပေးလိုက်တဲ့အတွက်တူရကီနဲ့အမေရိကန်ကြားခါးသီးတဲ့တန်တမာရေးဆိုင်ရာအငင်းပွားမှုတွေအဆုံးသတ်သွားပါပြီ။အကြမ်းဖက်ဝါဒထောက်ခံသူအဖြစ်နဲ့ရောတရှိုလုံမှုနဲ့မှဆွဲချက်တင်ခံခဲ့ရတဲ့မစ္စတာဘရန်ဆန်ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်35နှစ်အထိကြာခံရနိုင်တာဖြစ်ပါတယ်။အမေရိကန်ဘက်ကတော့ဒီဆွဆွဲချက်တွေကိုအခြေမြင့်မရှိဘူးလို့ပြောဆိုထားတာပါ။ချင်းနီဆိုးရီနဲ့ရင်ဆိုင်ခဲ့ရတဲ့တင်းအောင်ဆရာဘရန်ဆန်ရဲ့အခြေအနေတွေအခုကောင်းသွားပြီဖြစ်ပြီးသမ္မတအင်မီရိုကိုမကြခင်လာရောက်လက်ပတ်လိုက်မယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါရယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်မျိုးကလည်းပြည်ပနိုင်ငံတွေမှာမှားယွင်းစွာအကျဉ်းချခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုအင်ပြန်ခေါ်လာနိုင်ဖို့သမ္မတထရမ့်အစိုးရအဖွဲ့ကဆက်ပြီးလုပ်ကိုင်သွားမယ်လို့သူ့ရဲ့ Twitter ဆက်မျက်နှာမှာရေးသားခဲ့ပါရယ်မနေ့တောက်ကြနေ့ကမစ္စတာဘရန်ဆန်ကိုဂျာမနီနိုင်ငံ Ramstein လေတပ်အခြေစိုက်စခန်းကိုအမေရိကန်လေတပ်ကပို့ပေးခဲ့တာပါအမေရိကန်ကိုခီမဆက်ခင်အဲ့ဒီမှာဂျာမားရေးစစ်စစ်ချက်တွေပြလို့ရမှာပါ ဂျာမနီဆိုင်ရာအမေရိကန်သံအမတ်ကတင်းအောင်ဆရာဘရန်ဆန်ကိုလေးစိတ်မှတွားရောက်ကြိုဆိုခဲ့တာပါ တင်းအောင်ဆရာအန်ဒရူးဘရန်ဆန်ကိုဖမ်းဆီးထားတဲ့အတွက်အမေရိကန်ဘက်ကတူရကီကိုတန်ခတ်ပိတ်ဆို့မှုတွေလည်းချမှတ်ခဲ့တာပါ